မြန်မာနိုင်ငံမှာစစ်တပ်ဟာ1959ခုနှစ်ကအိမ်ဆောင်အစိုးရဆိုပြီးပထမဆုံးတိုင်းပြည်အာဏာကိုရခဲ့ပြီး1962ခုနှစ်မှာပြည်သူကရွေးကောက်တင်မြှောက်ထားတဲ့အစိုးရကိုဖျောက်ချပြီးဗိုလ်ချုပ်ကြီးနေဝင်ကအာဏာသိမ်းခဲ့ပါတယ်။နောက်တစ်ချိန်အာဏာသိမ်းတာကတော့1989ခုနှစ်နဲ့အခု2021ခုနှစ်တွေမှာပါ။အာဏာသိမ်းမှုစတင်ခဲ့တဲ့1962ခုနှစ်မတိုင်ခင်မြန်မာနိုင်ငံဟာအခြေတော်အားရှာတင်မကအာရှမှာပါပညာရေးစီးပွားရေးရှေ့ဆုံးကရှိနေရာကနေအာနာသိမ့်ပြီး10နှစ်ဆိုတဲ့အချိန်တွင်းမှာကမ္ဘာအစင်းရဲဆုံးနိုင်ငံစီးရင်ဝင်ဖြစ်သွားပြီးပညာရေးအဆင့်နဲ့နိုင်ငံရဲ့လူမှုရေးအဆင့်တွေလည်းအောက်ဆုံးကိုရောက်ခဲ့ရပါတယ်။ဒါဟာအာနာသိမ့်မှုရဲ့နောက်ဆက်တွဲအကျိုးဆက်တွေလို့သုံးသပ်ကြပါတယ်။ထိုင်းနိုင်ငံကအခြေအနေကိုကြည့်မယ်ဆိုရင်1910ခုနှစ်အချိန်လောက်ကတည်းကမအောင်မြင်တဲ့အာနာသိမ့်မှုတွေပေါ်ပေါက်ခဲ့ပြီးပထမဆုံးအောင်မြင်တဲ့အာနာသိမ့်ပွဲကတော့1930ကျော်မှာဖြစ်ခဲ့တာပါ။ထိုင်းနိုင်ငံမှာမအောင်မြင်တဲ့အာဏာသိမ်းမှုစုစုပေါင်း9ချိန်နဲ့အောင်မြင်တဲ့အာဏာသိမ်းတာ13ချိန်ဖြစ်ခဲ့တာမို့စုစုပေါင်းအာဏာသိမ်းတာ22ချိန်ဖြစ်ပါတယ်။ထိုင်းနိုင်ငံကနောက်ဆုံးအချိန်အာဏာသိမ်းပွဲကရင်လတ်စင်နာဝါထရာဝန်ကြီးချုပ်အဖြစ်ရွေးခန့်ပြီးတဲ့နောက်2014ခုနှစ်မှာထပ်ပြီးအာဏာသိမ်းခံခဲ့ရတာပါ။ဒီနေရာမှာထိုင်းစစ်တပ်ကအာဏာသိမ်းတာကိုစတင်တဲ့ပြည်သူတွေကိုဖြိုခွင်းတဲ့နေရာမှာမြန်မာနိုင်ငံနဲ့မတူခဲ့ပါဘူး။အင်အားအလွန်ကျွံသုံးတာမျိုးမရှိခဲ့ဘူးလို့တွေ့ကြုံခဲ့ဘူးသူတွေကပြောပြပါတယ်။ဒါဟာထိုင်းနဲ့မြန်မာစစ်တပ်နှစ်ခုရဲ့ကြွာချားချက်ကြောင့်ပဲလို့ဗန်ကောက်မြို့မှာနှစ်ပေါင်း30ကျော်နေထိုင်နေတဲ့တမရော်သားဟောင်းတူဖြစ်တဲ့ဦးမြင့်ဝေကပြောပါတယ်
။တမရော်ရဲ့အစင်တန်းကြွာနေလို့ဖြစ်နေမှာ။ထိုင်းစစ်တပ်ရဲ့စစ်တီတော်တွေနဲ့အရာရှိစင်စင်တွေကထိုင်းလူမျိုးတွေရဲ့တချို့သောနိုင်ငံရေးအခွင့်အလမ်းတွေပါလေလှုပ်ရှားမှုတွေမှာထိမ့်ချုပ်မှုအနည်းငယ်ရှိတော်လဲပဲလူလူရဲ့စီးပွားဖွံ့ဖြိုးနေမှုနဲ့တိုင်းပြည်ရဲ့စီးပွားရေးလုပ်ငန်းတွေကဖြည့်ဆည်းခြင်းခံရနေလို့ကင်းလွတ်တယ်ပေါ့ဗျာဒါကြောင့်မလို့ထိုင်းနိုင်ငံရဲ့အာဏာသိမ်းမှုတိုင်းဟာသွာလာလှုပ်ရှားရှာဖွေလုပ်ကိုင်စားတော့ကြမ်းမာရေးလူမျိုးစီးပွားရေးတစ်ခုတလေမှမထိခိုက်ခဲ့ပါ
ဦးမြင့်ဝေဟာမြန်မာနိုင်ငံက88ခုနှစ်လူထုအုံကြောင်းမှုမှာပြည်သူနဲ့ပူးပေါင်းခဲ့တဲ့တပ်မတော်လေအရာတန်းတူပါ1989ခုနှစ်စစ်တပ်ကအာဏာသိမ်းချိန်မှာထိုင်းနိုင်ငံကိုရောက်ရှိလာပြီးမြန်မာဒီမိုကရေစီရေးကိုဆောင်ရွက်လျက်ရှိသူဖြစ်ပါတယ်ထိုင်းစစ်တပ်အနေနဲ့အာဏာသိမ်းပြီးမြန်မာနိုင်ငံကအခြေအနေနဲ့ကြွာချားနေရခြင်းဟာနိုင်ငံတွင်းယူရိုကရေစီပြည်ပင်ပြောင်းလဲမှုတွေကိုအသေးချာလုံနိုင်ခဲ့လို့ဖြစ်တယ်လို့သုတေသနအဖွဲ့အစည်းတစ်ခုဖြစ်တဲ့မဟာဗျူဟာနဲ့မူဝါဒလိလာရေးအဖွဲ့ကညွှန်ကြားမှုဥအောင်သူငင်းကပြောပါတယ်
။ထိုင်းနိုင်ငံမှာ1960ခုနှစ်နှောင်းပိုင်းပေါ့နော်။ဒါအဲ့ကာလလောက်မှာအမေရိကန်အစိုးရအကူအညီနဲ့ကျွန်တော်တို့ဒီဘျူရိုကရေစီပြည်ပပြောင်းလဲရေးပေါ့နော်။ဆိုတော့အဲ့ဒါတွေတည်ချလုပ်တယ်။သင်တန်းတွေလည်းပြီးတယ်ဒီမှာကျောင်းတွေလည်းဖွင့်တယ်ပေါ့။အဲ့တော့ထိုင်းနိုင်ငံမှာပြောမယ်ဆိုလို့ရှိရင်ဒီဘျူရိုကရေစီကတစ်ဖက်မှာအာဏာပဲလို့သိနေသူကခိုင်သွားတယ်သူရဲ့လုပ်ငန်းနဲ့ကြည့်သွားတဲ့ပုံစံမျိုးရှိပါတယ်။ဆိုတော့ဒါကကျွန်တော်တင်တဲ့ကျွန်တော်တို့ကြွာချတဲ့အချက်ပေါ့နော်။ဆိုတော့နောက်တစ်ခုကကျတော့ထိုင်းမှာအာနာသိတဲ့အခါမှာသူ့ရဲ့ဟိုအဓိကကြတဲ့ဒီအာနာကြိုင်ရတဲ့အုပ်စုတွေပေါ့နော်။သူတို့တွေကြားထဲမှာချိန်ကြီးမှုတွေရှိရဗျ။ဆိုတော့ကတစ်ဖက်ကဟိုဘရင်ရဲ့ဩဇာအာနာရှိတဲ့အုပ်စုရှိတဲ့နန်းတော်အုပ်စုပေါ့နော်။ဆိုတော့နောက်တစ်ခါကျတော့စီးပွားရေးလုပ်ငန်းချိန်ကြီးတွေရှိတယ်။ဆိုတော့နောက်တစ်ခါနိုင်ငံရေးပါတီဆိုတော့ဒီအုပ်စုတွေကြားထဲမှာအချင်းချင်းဒီလိုအာနာခင်းကြီးတဲ့ကိစ္စပေါ့နော်။ဆိုတော့အဲ့ဒါကိုကျွန်တော်ထင်တယ်သူတို့ကစိတ်အပြည့်ရွေးမခံရဘူးကြ
။မြန်မာစစ်တပ်အရာရှိတွေနဲ့ဖွဲ့စည်းထားတဲ့သေလင်ကမဟာဗျူဟာလိလာရေးအဖွဲ့ညွှန်ကြားမှုဦးသိန်းထွန်းကတော့လူထုရဲ့တုံ့ပြန်မှုကွာခြားတာကြောင့်ဖြစ်တယ်လို့သုံးသပ်ပါတယ်
။ဒီလူထုရဲ့တုံ့ပြန်တဲ့သဘောတဘာဝချင်းကွာခြားကြပါပဲ။ဟိုမှာကတက္ကသိုလ်အာနာသိမ်းတော့လေသူတို့အထွတ်မြတ်ထားတဲ့ဘရင်စနစ်ကိုသွားပြီးထိခိုက်တိုင်းတော့မရှိဘူးဒါတစ်ချက်ပေါ့နော်။စီဝိုင်းတမားကလည်းသူတို့စီဝိုင်းနဲ့ပတ်သက်လို့အထူးကမခံဘူးကျွန်တော်တို့စီမားကပြဿနာကလူတွေကဘာဖြစ်လာလဲဆိုတော့တစ်ခုခုဖြစ်တာနဲ့မရဘူးတစ်ခုခုကတော့လွဲနေပြီငါတို့ကတော်လှန်မယ်ပုံကံမယ်အုံကြွမယ်ဆိုတော့ကကျွန်တော်တို့ကလည်းနည်းနည်းဟိုပေါ့ emotion ပုံများတယ် emotion ပုံများတဲ့အပြင်ကိုစိတ်ဆန္ဒတစ်ခုခုကဆုံးဖြတ်ပြီးတော့အဲ့နောက်ကိုအတင်းတာလိုက်သွားတာရှိတယ်အဲ့တော့အဲ့ဒီအချက်လက်တွေကြောင့်ပဲကိုတိဆောက်ထားတဲ့ community လေးရဲ့တည်ငြိမ်မှုနဲ့အေးချမ်းမှုနဲ့တိုးတက်မှုအဲ့ဒါလေးအားလုံးကိုယ်ကိုယ်တိုင်ပြန်ဖြတ်စည်းသလိုဖြစ်နေတာပဲ
ဦးသိန်းထွန်းပြောပြသွားတာပါမြန်မာနိုင်ငံကစစ်တပ်အာဏာသိမ်းမှုမှာထိုင်းနိုင်ငံကအာဏာသိမ်းမှုနဲ့ကြွာချားနေတာနောက်တစ်ခုကတော့မြန်မာနိုင်ငံမှာ 1962ခုနှစ်အာဏာသိမ်းချိန်ကစီးပွားရေးလုပ်ငန်းတွေကိုပါပြည်သူပိုင်သိမ်းခဲ့တာပါဒီအချက်ကိုသုံးသပ်သူတချို့ကတော့မြန်မာပြည်ကအာဏာသိမ်းတာဟာနိုင်ငံရေးအာဏာတင်မကစီးပွားရေးအာဏာပါသိမ်းခြင်းဖြစ်တယ်လို့သုံးသပ်နေကြပါတယ်ခင်ဗျာ